ကပ္ပအသက်အငယ်ဆုံးနိုဘယ်ငြိမ်းချမ်းရေးဆုရှင်မာလာလာကသူဟာနိုင်ငံရေးဆိုတာကိုနားမလည်ပေမဲ့ဘာကြောင့်မှန်းမသိလေးပင်တဲ့အကြောင်းအရာတွေကိုပြောနေကြတဲ့သူ့အဖေတို့ရဲ့အမျိုးသားစကားဝိုင်းကသူ့ကိုပို့ပြီးဆွဲဆောင်ပါတယ်တဲ့အထူးသဖြင့်တော့အမျိုးသားတွေပြောနေကြတဲ့သူတို့တောင်ကြားဒေသလေးရဲ့အပြင်ဘက်ကကဘာကြီးအကြောင်းအန်အော်တကြီးနားထောင်ရတာကိုမာလာလာကြိုက်ပါတယ်အမျိုးသမီးတွေစီကကြားရတဲ့အတန်တွေတက်ပြင်းနေနဲ့သူတို့ကိုမြင်ရတဲ့မြင်ကွင်းတွေကတော့အမျိုးသားဝိုင်းမှာကြားရမြင်ရတာတွေနဲ့မတူပါဘူးပါကစ္စတန်ကအမျိုးသမီးတွေဟာလူမြင်ကွင်းမှာတွာလာနေထိုင်ကြတဲ့အခါနီကပ်လို့ခေါ်တဲ့ခေါင်းစည်းပုံအကိုဝတ်ကြရပါတယ်ဘူရခါလို့ခေါ်တဲ့နောက်ထပ်ဝတ်စုံတစ်မျိုးကတော့ခေါင်းရောမျက်နှာကိုပါအုပ်မိုးထားတဲ့အနက်ရံဝတ်ရုံရှိဖြစ်ပြီးအဲ့ဒါကိုဝတ်ထားရင်တော့သူတို့ရဲ့မျက်လုံးတွေကိုတော့မမြင်ရတော့ပါဘူးမလလာကအဲ့လိုဝတ်စားဆင်ရင်မှုနဲ့အမျိုးသမီးတွေနေထိုင်ရတဲ့ဒလိထုံးစံအကြောင်းကလေးတယောက်အနေနဲ့သူတွေးမိတာကိုအခုလိုရေးပြခဲ့ပါဗျ
။ခြုံလာတဲ့အောက်မှာပုံအောင်နေရတဲ့ဘဝဟာဘလို့နေမလဲလို့ကျမအမြဲတမ်းစဉ်းစားခဲ့တယ်။အမျိုးသမီးတွေခြုံလာအောက်မှာနေရတာဟာအတော်မသက်မသာနိုင်ပြီးမတရားဘူးလို့ကျမထင်တယ်။ဒါကြောင့်ကျမကတခြားမိန်းကလေးတွေဘလို့နေနေသမီးတို့မျက်နှာကိုအုပ်ပြီးမနေနိုင်ဘူးနော်လို့ကျမမိဘတွေကိုပြောခဲ့တယ်လေ။ဟုတ်တယ်လေ။မျက်နှာဆိုတာကျမရဲ့ကိုယ်ပိုင်သင်္ကေတပဲမဟုတ်လား။
မလလာအဲ့လိုပြောတော့ဘာသာတရားကိုင်းဆိုင်ပြီးဒလိထုံးစံတွေကိုလိုက်နာလေးရှိတဲ့သူ့အမေကအတော်အံ့ဩသွားပါတယ်။ဒါပေမဲ့မလလာအဖေကတော့သူ့တမီးကိုနေချင်တယ်လို့နေဖို့ခွင့်ပေးတယ်လို့ဆိုပါတယ်။မလလာဟာငှက်ကလေးတစ်ကောင်လွတ်လပ်တဲ့လောက်လွတ်လပ်စေရမယ်လို့အဖေကလူတိုင်းကိုပြောခဲ့ပါသေးတယ်။တကယ်တမ်းမှာတော့ပါကစ္စတန်ကအမျိုးသမီးတွေဟာသူတို့ရဲ့ခန္ဓာကိုယ်ကိုဘလောက်ပဲလုံခြုံအောင်ဖုံးကွယ်ထားထားသူတို့ဘဝတွေကမလုံခြုံပါဘူး။အဓိကရည်တောင်းမြစ်ဖြစ်တဲ့ပညာသင်ကြားခွင့်ကိုချိုးနှိမ်ခံထားရတဲ့အတွက်ပညာသင်ကြားခွင့်မရရှာတဲ့အမျိုးသမီးများစုဟာသူတို့ရဲ့အချိန်တွေကိုအိမ်တွင်းမုန်းဘဝနဲ့နှမျောစပွဲကုန်ဆုံးနေကြရပါတယ်။မြန်မာနိုင်ငံကအမျိုးသမီးတွေရဲ့ဘဝကရောဘလို့ရှိပါသလဲ။ကုလသမဂ္ဂလူဦးရေရန်မုံငွေအဖွဲ့ကကြားမရေးရကျွမ်းကျင်ပညာရှင်ဒေါက်ခင်စာနိုင်ကအခုလိုသုံးသပ်ပြပါတယ်
။ဥပဒေနဲ့သတ်မှတ်ထားတာမရှိပေမဲ့ကျမတို့တကယ်လူမှုအဖွဲ့အစည်းမှာအကြောင်းထားတာနဲ့ပတ်သက်ပြီးတော့မှကြားရောက်ကိုရွေးရမယ်ဆိုရင်ယောက်ျားလေးဆိုတာဒါကိုအိမ်ကိုလှုပ်ကြွေးရမယ်ဟာဖြစ်တဲ့အတွက်သူကိုဥစားပေးမယ်မိန်းကလေးဆိုတာကတော့အိမ်မှာလည်းအလုပ်လုပ်ဖို့အတွက်ကသူကပုံပြီးတင့်ကျော်တယ်စသည်ဖြင့်အဲ့အမြင်လေးဟာဒါခွဲခြားမှုကိုဖြစ်ပေါ်စေတဲ့ဟာပေါ့အဲ့တွေးခေါ်စဉ်းစားမှုပုံစံတွေဟာကျမတို့တူချင်းအဆင့်ကနေပြီးတော့မှဖွဲ့စည်းအဆင့်မျိုးရောက်သွားတဲ့အခါမှာဒါဘာတွေကိုကျမတို့တွေးရလဲဆိုရင်အမျိုးသမီးတွေသူတို့ဟာကြံတမ်းမခံနိုင်ဘူးသူတို့ရဲ့လုံခြုံရေးကစိတ်မချရတဲ့အတွက်ကြောင့်မို့လို့တစ်တော်နဲ့ပတ်သက်တဲ့ဟာရေချောင်းနဲ့ပတ်သက်တဲ့ဟာဘူမိဗေဒတို့မျိုးနောက်ပိတ်ပန်ပညာအင်ဂျင်နီယာနဲ့ပတ်သက်တဲ့ဘာသာရပ်တွေဟာအမျိုးသမီးတွေကိုအမျိုးသားနဲ့တန်းတူမဟုတ်ပဲအမှတ်မြင့်ထားတာအမျိုးသမီးတွေကိုမခေါ်တာအဲ့နေရာဒီမှာအမျိုးသမီးတွေနဲ့တက်ဆိုင်နဲ့အလုပ်လို့မတတ်မတားနေရမပေးတာယာတူတိုးစရာရှိလဲဒီနေရာမှာအမျိုးသမီးရထောင်လုံနိုင်မှာမဟုတ်ဘူးဆိုပြီးတော့မှယာတူမတိုးပေးတာဒါတွေကိုလည်းကျွန်တော်တို့တစ်ဆက်တည်းတွေးရမယ
်မလလာကသူဟာတခြားကောင်မလေးတွေထက်အများကြီးကံကောင်းခဲ့ပါတယ်လို့ပြောပါတယ်သူဟာတာသမီးတွေထဲမှာသူ့အဖေရဲ့အချစ်ဆုံးကလေးဆိုတာသူသိပါတယ်တဲ့အဲ့ဒါဟာပါကစ္စတန်မင်းကလေးတယောက်အတွက်ဖြစ်ထောင်ဖြစ်ခဲ့ကိစ္စပါ
ပါကစ္စတန်မှာတာယောက်ျားကလေးတယောက်မွေးဖွားလာရင်အထင်းအမတ်အခမ်းအနားတွေလုပ်ကြပါတယ်တနက်တွေပြစ်ဖောက်ပြီးဂုံပြူကြပါတယ်အဲ့ဒီတားယောက်ျားလေးရဲ့နာမည်ကိုမိသားစုမျိုးယိုဇရာမှာထည့်ကြပါတယ်။မိန်းကလေးမွေးရင်တော့ဘသူမှလာမကြည့်ကြပဲမိန်းမအချင်းချင်းကသာကလေးအမေကိုကိုချင်းစာကြပါတယ်။ကျမအဖေကတော့အဲ့ဒီတလေးကိုဂရုမစိုက်ပါဘူး။ကျမရဲ့နာမည်ကနှစ်ပေါင်း300ကျော်အတွင်းမိသားစုမျိုးယိုဇရာမှာထည့်အရေးခံရတဲ့ပထမဦးဆုံးမိန်းကလေးနာမည်ဖြစ်ပါတယ
်။မလလာဟာဆွန်လွတ်တဲ့ရာသီမှာယောက်ျားလေးတွေဆွန်လွတ်ပြိုင်ပြီးတယောက်ရဲ့ဆွန်နဲ့တယောက်ကဖြတ်ချတဲ့ပွဲမျိုးကိုသဘောကျပါတယ်တဲ့။အဲ့ဒီကစားနည်းဟာကြိုတင်ခန့်မှန်းလို့မရတဲ့ရှောင်းအတိန်အခုအဖြတ်တွေနဲ့အသေးရစရာကောင်းတဲ့ကစားနည်းပါကြည့်လို့အင်မတန်လှပေမဲ့ဆော်လလလေးတွေအဖြတ်ခံရပြီးမြေပြင်ပေါ်ကျလာတာကိုမြင်ရင်တော့မလလာကဝမ်းနဲ့စိတ်မကောင်းဖြစ်မိတတ်ပါတယ
်ကျမကမိန်းကလေးတယောက်မှကျမရဲ့အနာဂတ်ဟာလဲအဲ့ဒီဆွန်ကလေးတွေလိုပဲတနေကြရင်ဖြတ်ချခံရမှာပဲလို့တွေးမိတာကြောင့်အဲ့ဒီလိုစိတ်မကောင်းဖြစ်မိတာလည်းဖြစ်ပါလိမ့်မယ်အမျိုးသမီးလူနာတွေကိုကုသပေးဖို့အမျိုးသမီးဆရာဝန်တွေလိုတာကြောင့်ကျမတို့ဆရာဝန်တွေဖြစ်နိုင်ပါတယ်ဒါပေမဲ့အဲ့ဒါကလွဲပြီးရှေ့နေအင်ဂျင်နီယာဖက်ရှင်ဒီဇိုင်းပညာရှင်ပကြီအမှုပညာရှင်စသဖြင့်ကျမတို့ဘာပဲဖြစ်ချင်းဖြစ်ချင်းဖြစ်ခွင့်မရှိပါဘူးပြီးတော့ကျမတို့ဟာဆွေမျိုးသားချင်းတွေကယောက်ျားသားတယောက်အဖို့မပါဘဲနဲ့အိမ်အပြင်ကိုထွက်ခွင့်ရမှာမဟုတ်တော့ပါဘူ
းမိန်းကလေးပဲပညာတက်စရာမလိုပါဘူးဆိုတာမျိုးမိန်းမဆိုတာအိမ်မှုကိစ္စနိုင်နေမှုသာအရေးကြီးတယ်ဆိုတဲ့စကားမျိုးကျမတို့တွေလည်းတစ်ခါမဟုတ်တစ်ခါကြားဘူးကြတာကြီးပါပဲ အဲ့ဒီလိုမျိုးသမီးတွေဟာရေတကြီးကိစ္စတွေမှာပါဖို့မလိုအပ်ဘူးဆိုတဲ့အယူအဆတွေရှိခဲ့တဲ့အတွက်နိုင်ငံမှာဘလို့တက်ရောက်မှုတွေရှိခဲ့ပါသလဲဒေါက်ခင်စာနိုင်ကအခုလိုပြောပါတယ
်ဒီအမျိုးသမီးတွေမပါဝင်တဲ့အတွက်အမျိုးသမီးတွေကိုတက်ရိုက်ကြိုးတက်ရောက်မှုရှိတယ်သူနဲ့ပတ်သက်နေတဲ့တခြားမိသားစုအတိုင်းအဝိုင်းဒီအမျိုးသားတွေကိုအဲ့ဒါကိုလည်းသူကတပြန်ပြန်ပြီးတော့မှအကျိုးသက်ရောက်မှုရှိတာပဲ။တန်းတူညီများမှုမရှိဘူးဆိုတော့အရာတိုင်းအရာတိုင်းဟာဓာတ်ရိုက်ခွဲခြားဆက်ဆံခြင်းကံရတဲ့တစုတစ်ဖွဲ့တည်းကိုပဲအကျိုးသက်ရောက်မှုရှိတယ်လို့ထင်ပေမဲ့တကယ်တမ်းကျွန်တော်ကြည့်မယ်ဆိုလို့ရှိရင်သူ့နဲ့သက်ဆိုင်ရာပတ်ဝန်းကျင်အတိုင်းဝိုင်းလူမှုအဖွဲ့အစည်းဒီနေရာဒေသနောက်ဆုံးတိုင်းနိုင်ငံလုံးပါထိခိုက်တာတွေ့ရမယ်
။မလလာဟာပါကစ္စတန်လိုမင်းကလေးတွေကိုထင်ထင်ရှားရှားဖိနှိပ်ခွဲခြားဆက်ဆံခံရတဲ့တိုင်းပြည်မျိုးကမင်းကလေးငယ်တယောက်အဖြစ်ချင်းချောက်မှုတွေကိုကြံ့ကြံ့ခံရင်းရိုးရာဓလေ့ထုံးစံအဟောင်းတွေကိုတော်လှန်ရင်းမျိုးသမီးတွေပညာသင်ကြားခွင့်ရရေးလှုပ်ရှားမှုတွေအများကြီးလုပ်ခဲ့ပါတယ်။အဲ့ဒီလှုပ်ရှားမှုတွေကြောင့်ပဲတာလီဘန်တွေကတနက်နဲ့ပြစ်ခတ်ခဲ့ရလို့ရောနောက်နှစ်နှစ်အကြာမှာညဉ့်ညံ့ရေးနိုဘယ်ဆုရခဲ့တာရောကြောင့်မှမလလာကဘာကြော်ခဲ့ပါတယ်။အခုချိန်မှာတော့မလလာဟာသူ့ပါကစ္စတန်မှာရှိစဉ်ကလို့ပညာသင်ကြားဖို့နှီးပေါင်းစုံနဲ့အခက်အခဲတွေ့နေကြသူကဘာတဝန်းကကလေးငယ်တွေကိုကူညီပေးနိုင်နေပါပြီ။ဒါဟာသူမိဘတွေကသူ့ကိုရိုးရာရင်ကျင်းမှုအစဉ်အလာတွေအတိုင်းမင်းကလေးဆိုပြီးနောက်တန်းမှမထားခဲ့ပဲပညာရေးတက်တက်တင်မကလူလောကရေးရာတွေမှာပါသူတင်ယူခြင်းတလောက်တင်ယူခွင့်ပေးခဲ့လို့ဖြစ်ပါတယ်တင်ယူခြင်းကနေမျှဝေခြင်းကိုဖြစ်စေပါတယ်ကျမတို့မြန်မာနိုင်ငံထဲကကလေးငယ်တွေကိုလည်းသူတို့တင်ယူခြင်းတလောက်တင်ယူခွင့်ပြုခြင်းအပြင်ကိုယ်ပတ်ဝန်းကျင်အတွက်တစုံတရာမျှဝေအကျိုးပြုနိုင်သူတွေဖြစ်လာအောင်စူးစမ်းကြည့်ကြပါစို့လားရှင်